ကျွန်တော်တို့အားလုံးပေါ်မှာဆရာဝန်ဒေါက်တာတွေရဲ့ကျေးဇူးတွေပိုရှိလာပါပြီ။ဘာကြောင့်လဲဆိုတော့ဒေါက်တာတွေကဆေးကုတဲ့အလုပ်တင်လုပ်ရတာမဟုတ်ပါဘူး။တိုင်းပြည်ရဲ့ကောင်းရာကောင်းကျိုးတွေကိုပါလှုပ်လာကြလို့ပါ။ဒေါက်တာမမတယောက်ဆိုရင်အမြင်မတော်သမျှကိုဆုံးမနေတာလမ်းပေါ်မှာစီကမ်ရှိတဲ့ကားတွေ့ရင်လည်း Facebook မှာဓာတ်ရိုက်လွှင့်ပြီးဆုံးမပါသေးတယ်။ဘဏ်ကဆက်ဆံရေးမကောင်းရင်လည်းဓာတ်ရိုက်လွှင့်ပြီးဆုံးမရသလိုနိုင်ငံခြားသားလုပ်ငန်းရှင်တွေကိုလည်းဆုံးမရပါသေးတယ်။နောက်ဆုံးမိသက်တက်ဖွဲ့ကိုဆုံးမချိန်မှာတော့ပြည်သူလူထုအတွက်တော်တော်ကိုအကျိုးရှိသွားတာပါ။အခုဆိုရင်မြန်မာနိုင်ငံမိသက်တက်ဖွဲ့လည်းတော်တော်လိမ်မာနေပါပြီ။မိသက်တင်မကပါဘူး။မိယုံတို့ရေယုံတို့ပါလိမ်မာနေပါပြီဗျ။ပြောရရင်တော့ဗျာဆရာမကြောင့်ပဲအစိုးရရုံးတွေရဲ့ပြည်သူဆက်ဆံရေးပုံစံပြောင်းသွားတာပေါ့အရင်တုန်းကဆိုရုံးတစ်ခုခုကိုသွားမယ်ဆိုရင်ဟိုလူဟောက်ခံရမှာကြောက်ရဒီလူဟောက်ခံရမှာကြောက်ရဖြစ်နေရတာပါအခုတော့ဘယ်ရုံးကိုသွားသွားဝင်လိုက်တာနဲ့အားလုံးကပြုံးပြုံးချူချူကျူးဆူနေကြတာပါဒေါက်တာတွေကိုင်းတဲ့နှစ်ချက်ကလေးဂုတ်ပေါ်တင်သွားမယ်ဆိုရင်တော့အတိုင်းမသိကိုပြားပြားတလဲပြေးပြေးလွှတ်လွှတ်နဲ့ကျူးဆူပါလိမ့်မယ်နိုင်ငံခြားသားလုပ်ငန်းရှင်တွေဆိုရင်လည်းမြန်မာတွင်ယူတည်တည်ဆက်ဆံတတ်လာပါပြီ။ရုံးတွေတို့၊ဘဏ်တွေတို့၊ကုမ္ပဏီတွေတို့၊ဆိုင်တွေတို့ဆက်ဆံရေးအဆင်မပြေတာတခုခုပုံစံမကျတာရှင်လဲဆရာမကဆုံးမဖို့အသင့်ရှိနေပါတယ်။ဒါတွေကတာယာလှပပြီးတော့ကောင်းမွန်တဲ့လူအဖွဲ့အစည်းတစ်ခုဖြစ်လာဖို့ဆရာမရဲ့စေတနာတွေပါ။ဒေါက်တာတွေကကျန်းမာရေးအပြင်ပညာတင့်မှလူမျိုးမြင့်မယ်ဆိုတဲ့အတိုင်းပညာရေးတိုးတက်ဖို့ကိုလည်းတစ်ဖက်တစ်လမ်းကကြိုးစားပေးနေကြပါသေးတယ်။နေပြည်တော်ကဆရာမကြီးတယောက်ဆိုရင်ရှစ်တန်းမြန်မာသာမှာပါတဲ့မဝယ်ဘူးမဲခူးတဲ့ဖတ်ဆိုးဆိုတဲ့လက်ဆောင်ကဗျာလူငယ်တွေစေးလေတောက်ချင်စိတ်ကိုဖြစ်ပေါ်စေတဲ့မတင်သင့်ဘူးဆိုပြီးတော့တင်ရိုးကဖြုတ်ဖို့လုပ်ပါတယ်။တကယ်လည်းဖြုတ်လိုက်ပါတယ်ဗျာ။ကဗျာမာကစေးလေလိတ်တဲ့အကြောင်းပါတာကိုအဲ့ဒီမှာမိဘပြည်သူတွေကတရားဦးကကုန်းလူဟာငမျှကစေးဆိုတဲ့ကဗျာကလည်းကွန်းစားခြင်းစိတ်ကိုဖြစ်ပေါ်စေလို့ဖြုတ်ပေးပါ။နှွေဦးကာလာမြူထသောအခါဆိုတဲ့ကဗျာကလည်းထမ်းရီတောက်ချင်တဲ့စိတ်ကိုဖြစ်ပေါ်စေလို့ဖြုတ်ပေးပါဆိုတောင်းဆိုကြပါလေရော။ဆရာမကြီးကတော့အဲ့ဒီကဗျာတွေကိုမေ့နေလို့ဖြစ်ပါလိမ့်မယ်ဗျာ။သူသာသတိထားမိလိုက်ရင်အနည်းဆုံး3-4ပုတ်တော့တင်စရာဘယ်လိုတော့မလဲဗျာ။တင်စရာမလိုဘူးဆိုပြီးတော့လည်းပြောမနေပါနဲ့။မဲခွေရဲ့လက်ဆောင်ကဗျာက၈တန်းကပြုတ်ပြီးတော့၁၀တန်းကိုအဆင့်တက်သွားတာပါအဆင့်မြင့်သွားတယ်လို့ကလေးတွေလည်း၁၀တန်းရောက်ရင်နှစ်ခါပြန်တင်ရတော့စာကြေတာပေါ့ဗျာဒါတွေကလည်းဆရာမကြီးရဲ့စေတနာတွေကြောင့်ပါပဲဒေါက်တာတွေကဒီလိုလူငယ်တွေရဲ့ပညာရေးကိုတက်မှတ်ပေးဖို့အပြင်မြမယဉ်ကျေးမှုထိန်းသိမ်းရေးကိုလည်းလုပ်ရပါသေးတယ်ဟိုနေရာပဲဆေးကောင်းစီဆိုတာကဒေါက်တာမော်ဒန်မလေးတယောက်ကိုမြမယဉ်ကျေးမှုနဲ့မကိုက်ညီတာလုပ်တယ်ဆိုပြီးတော့ဆေးကုသကွင့်လိုင်စင်သိမ်းပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ဖင်ချုပ်ပြီးဓာတ်ပုံရိုက်လို့ပါတဲ့။မြမယဉ်ကျေးမှုမှာကဖင်ပေါ်လို့မရဘူးမဟုတ်လား။ဒေါက်တာမော်ဒန်လေးကလည်းသူ့စေတနာနဲ့သူပါပဲ။သူပြောတယ်မဟုတ်လား။နောက်ချုံချိုးဆိုတာကမပြောတတ်ဘူးတဲ့။ပေးသက်ကိုအလိုလိုက်မြင်တော့မတတ်နိုင်ဘူးလေ။ဒါတွေကသူ့ရင်ထဲကစေတနာတွေကိုအထင်သာမြင်ရတာပေါ့ဗျာ။ကောင်းစီလူကြီးဒေါက်တာကြီးတွေရဲ့မြမယဉ်ကျေးမှုကိုထိမ့်သိမ့်ခြင်းနဲ့စေတနာ။မော်ဒယ်ဒေါက်တာမလေးရဲ့လောကကြီးကိုအလှဆင်ခြင်းနဲ့စေတနာ။ဒေါက်တာတွေရဲ့စေတနာအားပြိုင်ပွဲလို့ဆိုရမှာပေါ့ဗျာ။မော်ဒယ်ဒေါက်တာမလေးအတွက်ကတော့စိတ်မကောင်းဖြစ်မိပါတယ်ဗျာ။တိုင်းပြည်အတွက်တန်ဖိုးရှိတဲ့ဒေါက်တာတယောက်ယော့သွားတာနှစ်မျောရတာပေါ့ဗျာတိုင်းပြည်မှာကဆရာဝန်မရှိတဲ့နေရာတွေအများကြီးမဟုတ်လားအချို့နေရာတွေမှာနေမကောင်းဖြစ်ရင်ဆေးကုဖို့ဆရာဝန်ရှိတဲ့နေရာတွေကိုရက်နဲ့ချီပြီးတွားနေရတာမျိုးတွေရှိပါသေးတယ်ဒေါက်တာမော်ဒယ်လည်းတစ်ချိန်အသက်ကြီးလာရင်ဆေးပြန်ကုရင်ကုမပေါ့ဒါပေမဲ့မြမယဉ်ကျေးမှုကအရေးကြီးတကောဒါနဲ့မောင်တန်တို့တယောက်စေကန်းသွားလို့ဖင်ချုပ်ခဲ့ရတာတွေတွေးပြီးတန်တို့တယောက်ယဉ်ကျေးမှုနဲ့တော်တော်မကိုက်ညီပါလားလို့စဉ်းစားမိတယ်လို့ဒေါက်တာတွေကလည်းအားနာမိပါသေးတယ်။နောက်ဆိုစေးမထိုးခင်မြမယဉ်ကျေးမှုနဲ့မကိုက်ညီရင်ခွင့်လွတ်ပါဆရာဆရာမတို့ဆိုပြီးတော့ကြိုတောင်းပန်ပါမယ်နော်။ဒီလိုလသာတစ်ခုပဲယူပြီးတော့အခြားအရာတွေပါလုတ်ပေးနေတဲ့ဒေါက်တာတွေဘယ်နိုင်ငံမှရှိမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာပဲရှိတာပါ။ဒါကြောင့်လဲသူတို့တွေအလုတ်များပြီးတော့လူနာတွေကိုမြန်ကြည့်တာပေါ့။ဒီလိုအလုတ်များတဲ့ကြားတဲ့ကလူအတိုင်းဝိုင်းကိုကောင်းစေခြင်းနဲ့ဒေါက်တာတွေရဲ့စေတနာတွေကိုတွေးမိတိုင်းကျေးဇူးတင်ပြီးရင်တင်မိပါကြောင်းဒီကနေကျေးဇူးတင်စကားဆိုလိုက်ပါရစေဗျာ